မြန်မာနိုင်ငံအပါအဝင်အရှေ့တောင်အာရှမဲခေါင်ဒေသ၅နိုင်ငံကနိုင်ငံရေးဝန်ကြီးတွေဟာအခုဂျပန်နိုင်ငံတိုကျိုမြို့မှာဂျပန်နိုင်ငံရေးဝန်ကြီးနဲ့ဒီကနေ့တွေ့ဆုံခဲ့ကြပါတယ်။အဲ့ဒီတွေ့ဆုံပွဲအပြင်နိုင်ငံအလိုက်လဲဒီတနိုင်ငံချင်းတီးခြားစီတွေ့ဆုံပွဲတွေလည်းတိုကျိုမှာရှိပါတယ်။မနေ့ပြန်ကြလို့ရှိရင်တော့မြန်မာဘက်ကနိုင်ငံရေးဝန်ကြီးဥညာဝင်းနဲ့ဂျပန်နိုင်ငံရေးဝန်ကြီးမဆာဟီကိုခိုမူရာတို့တွေ့ဆုံကြဖို့ရှိပါတယ်။အဲ့ဒီခါကြလို့ရှိရင်မြန်မာပြည်မှာဒီမိုကရေစီပေါ်ပေါက်အောင်လှုပ်ဖို့ဆိုပြီးတော့ဂျပန်ဘက်ကတိုက်တွန်းပြောဆိုသွားမယ်အကြောင်းဂျပန်နိုင်ငံရဲ့ဝန်ကြီးဌာနက VOA ကိုအတည်ပြုပြောဆိုထားတာရှိပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးတော့ဒေါ်လာလာတန်းကတေချာစုံစမ်းထားရဆိုတော့ဆက်ပြီးတော့ရှင်းပြပေးပါဦးခင်ဗျာ
။ဟုတ်ကဲ့ရှင်။မြန်မာကမ်ဘောဒီးယားလောထိုင်းဗီယက်နမ်မဲခေါင်ဒေသ၅နိုင်ငံကနိုင်ငံခြားရေးဝန်ကြီးတွေနဲ့ဂျပန်နိုင်ငံခြားရေးဝန်ကြီးမာရှီကိုကူမူရာတို့ဒီကနေ့တိုကျိုမြို့တော်မှာတွေ့ဆုံပွဲဟာပထမဦးဆုံးကြိမ်ဖြစ်ပြီးစီဝါရေးပူပေါင်းဆောင်ရွက်မှုနဲ့ယဉ်ကျေးမှုဖလှယ်ရေးကဏ္ဍတွေကိုဆွေးနွေးဖို့ရှိတယ်လို့သိရပါတယ်။ဒါအပြင်စီဝေးပွဲတွင်မဲခေါင်ဒေသ၄နိုင်ငံတို့ကို ODA အထောက်ကူရန်ကလေး6000ဘူးပေးဖို့ထုတ်ပြန်ကြေညာဖို့ရှိတယ်လို့လည်းသိရပါတယ်။မနေ့ပြန်ညနေပိုင်းမှာတော့မြန်မာနိုင်ငံခြားရေးဝန်ကြီးဦးညံဝင်းနဲ့နှစ်နိုင်ငံကြားဆွေးနွေးဖို့ရှိတယ်လို့ဂျပန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်မစ်ဆူဆကဘာက VOA ကိုပြောခဲ့ပါတယ်။
So certainly at that bilateral meeting with the Myanmar foreign minister, we'll talk about the democratization process in Myanmar and the Japanese journalist case.
မြန်မာနိုင်ငံသားဝင်ကြီးနဲ့နိုင်ငံသားဆွေးနွေးပွဲကျင်းပရမှာဒီမိုကရေစီပေါ်ဆောင်မှုအကြောင်းပြင်ဂျပန်သတင်းတော်အသက်ခံခဲ့ရတဲ့ကိစ္စအကြောင်းနဲ့မိနစ်30ကြာဆွေးနွေးဖို့ရှိတယ်လို့ Mr. Sakaba ကပြောသွားတာဖြစ်ပါတယ်။ဆွေးနွေးမယ့်အကြောင်းအရာတွေနဲ့မြန်မာစစ်ဆေးရာနေနဲ့မြန်မာဒီမိုကရေစီခေါင်းဆောင်ပြင်တခြားနိုင်ငံရဲ့တိုက်ခိုက်ခေါင်းဆောင်တွေနဲ့ဆွေးနွေးဖို့တိုက်တွန်းမှာဖြစ်တယ်လို့လေ Mr. Sakaba ကပြောပါတယ်
။ Yeah, we are strongly encouraging Myanmar authorities to promote the dialogue with Aung San Suu Kyi and other opposition leaders. So the process of democratization in Myanmar should include not only one or two persons but
to hold the different ပြင်တခြားနိုင်ငံရဲ့တိုက်ခိုက်ခေါင်းဆောင်တွေနဲ့အခြေတွင်ဆွေးနွေးမှုစတင်မှုဂျပန်အစိုးရကမြန်မာအာဏာပိုင်တွေကိုပြင်းပြင်းထန်ထန်တိုက်တွန်းမှာဖြစ်ပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီဖော်ဆောင်ရမှာလူတဦးတဦးနဲ့မပြီးပါဘူးအုပ်စုအလုံးတို့ပါဝင်ကြရမှာပါမြန်မာစစ်ဆေးရာအနေနဲ့ဒီမိုကရေစီဖော်ဆောင်မှုအခြေတွင်ဆွေးနွေးမှုမှာအတိုက်ခံအင်အားစုတွေကိုလည်းပါဝင်ခွင့်ပြုရမှာဖြစ်တယ်ဆိုတာကိုကျွန်တော်တို့ထောက်ပြလိုပါတယ်လို့ Mr. Sakaba ကပြောသွားတာဖြစ်ပါတယ်။ဒါအပြင
် we are pushing strongly to the Myanmar authorities to take bold steps for promoting those dialogue
ဒီမိုကရေစီဖော်ဆောင်ရေးတွေခြေလမ်းများယူဖို့နှင့်အခြေတင်ဆွေးနွေးမှုစတင်ဖို့မြန်မာအာဏာပိုင်တွေဘက်ကသတိရှိရှိနဲ့ခြေလမ်းယူပါဆိုတာကိုဂျပန်အစိုးရကပြင်းပြင်းထန်ထန်ဖိအားပေးသွားမှာဖြစ်တယ်လို့ဂျပန်နိုင်ငံရဲ့ဌာနပြောခွင့်ရကပြောသွားတာဖြစ်ပါတယ်။ဒါအပြင်ရန်ကုန်မြို့မှာပြီးခဲ့တဲ့နှစ်စက်တင်ဘာလကယဟန်ရှင်လူတွေပါဝင်ခဲ့တဲ့ညီညာစွာဆန္ဒပြမှုကိုမြန်မာအာဏာပိုင်တွေကသွေးထွက်တမ်းယိုဖြိုခွင်းခဲ့ရမှာဗီဒီယိုရိုက်ကူးရင်းဂျပန်သတင်းတောက်ခန်းချီနဂါဤမြန်မာစစ်သားတဦးရဲ့လက်ချက်နဲ့တည်ဆုံခဲ့ရတဲ့အမှုအကြောင်းလေးဆွေးနွေးဖို့ရှိတယ်လို့ Mr. Sakaba ကပြောပါတယ်
Unfortunately, there is no significant development in that regard, even though we insisted on our request for the return of those, Camelas and some other explanation on the incident itself. Myanmar
authorities... This is the case of the people who have been in the United States. I think that Mr. Kanji Nagai's video camera will be able to see အခင်ပြအကြောင်းကိုဖြည့်ရှင်းချက်ပေးဖို့ဂျပန်အစိုးရကတောင်းဆိုခဲ့ပြီးနဲ့မြန်မာအာဏာပိုင်တွေဘက်ကပြီးခဲ့တဲ့ဖြည့်ရှင်းချက်နဲ့ပတ်သက်လို့ကျွန်တော်တို့မကျေနပ်ခဲ့ပါဘူး။ဒါကြောင့်မို့အဲ့ဒီကိစ္စနဲ့ပတ်သက်လို့ဘယ်လိုဖြစ်ခဲ့တယ်ဆိုတာကိုစုံစမ်းစစ်ဆေးထားသမျှပြောဖို့အပြင်အထူးသဖြင့်ဗီဒီယိုကင်မရာနဲ့ပတ်သက်လို့ကျွန်တော်တို့လက်ထဲပြန်အပ်ဖို့ဆက်ပြီးအလေးနဲ့တောင်းဆိုသွားဖို့ရှိပါတယ်။ဒီအကြောင်းနဲ့ပတ်သက်လို့မြန်မာစစ်ဆေးရဘက်ကကျွန်တော်တို့လက်ခံနိုင်တော့တဲ့ဖြည့်ရှင်းချက်မျိုးမပေးနိုင်သေးပါဘူးလို့ Mr. Sakaba ကပြောသွားတာဖြစ်ပါတယ်။ဂျပန်သတင်းတောက် Mr. Nagai အသက်ခံရမှုကြောင့်ဂျပန်အစိုးရကမြန်မာနိုင်ငံကိုပြီးနေတဲ့အထောက်အကူတစ်စိတ်တစ်ပိုင်းကိုဖြတ်တောက်ခဲ့ရမှာဇန်နဝါရီလ14ရက်နေ့ကတော့မြန်မာနိုင်ငံမှာကလီးနဲ့မိခင်များကျန်းမာရေးအတွက် UNICEF ကုလသမဂ္ဂအစီအစဉ်တွေဂျပန်အစိုးရကဒေါ်လာ 1.89 သန်းအထောက်အကူပေးမယ်လို့ထုတ်ပြန်ကြေညာခဲ့တာတွေ့ရပါတယ်။ခုလိုအထောက်အကူတွေပေးရမှာလေ UNHCR နှင့် ကုလသမဂ္ဂ WFP ခေါ် ကမ္ဘာစားနပ်ရိက္ခာ အစီအစဉ်ပြင် အသက်မွေးဝမ်းကြောင်း တင်နန်းပို့ချမှု အစီအစဉ်တွေပါဝင်တဲ့ လူသားချင်းစာနာမှု အထောက်အကူတွေကိုပဲပေးနေတာဖြစ်တယ်လို့လည်း Mr. Sakabaga ရှင်းပြသွားပါတယ် Japan နိုင်ငံသား ဝင်ကြီး Mashiko Kumura နဲ့ မြန်မာ နိုင်ငံသား ဝင်ကြီး ဦးညံဝင်း တို့ ခုလို တွေ့ဆုံမှု စီစဉ်ထားတဲ့ ကိစ္စနဲ့ ပတ်သက်လို့တော့ Japan ကို အလဲပတ် ရောက်ရှိခဲ့တဲ့ အရှေ့အာရှ American ဒုတိယ လက်ထောက် နိုင်ငံသား ဝင်ကြီး Scott Marshall က မြန်မာ စစ်ခေါင်းဆောင်တွေ အနေနဲ့ နိုင်ငံကို လက်မှတ်ကို ဥတီ ခေါ်ဆောင်နေတယ် ဆိုတာကို သဘောပေါက်စေဖို့ တရုတ် ဣန္ဒိယ ASEAN Japan American EU အစရှိတဲ့ နိုင်ငံတကာ လူ့အဖွဲ့အစည်း တရလုံးက တစည်းတလုံးနီး အတန်ထွက်ပြီး အသိပေးသင့်တဲ့ အကြောင်း ခုလို လက်မှတ်တဲ့ အတွက် မြန်မာ လူထုသာမကဒေသန္တရ တခွင်လုံးလဲ ထိခိုက်စေတဲ့ အကြောင်း အပြုသဘောဆောင်တဲ့ ဥတီ ချက် လှမ်းဖို့ နိုင်ငံတကာက စေတနာထားတဲ့ အကြောင်း မြန်မာ စစ်စုရကို အသိပေးဖို့ ဂျပန် နိုင်ငံသား ဝင်ကြီးနှင့် သူတွေ့ဆုံပြီး Mr. Marshall က တိုကျိုမှာ မနေ့ကကျင်းပခဲ့တဲ့ သတင်းစာရှင်းလင်းပွဲမှာ ပြောကြားသွားတယ်ကိုလည်းတွေ့ရပါတယ်ရှင်